ကဘာမကြီးတွေ့မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစစ်ညလုံးညင်ကြင်အခွင့်အရေးတူညီမျှတာပြီးဝါရဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကြီးတွေ့မြမပြည်ကြ ဒီဘက်မှာတော့ဒေသရင်းဖွံ့ဖြိုးရေးအတွက်စောင့်ကြည့်ရင်းနဲ့ကုညီဆောက်ရှောက်ရေးအသင်းဖွဲ့တွေအားကောင်းဖို့လိုတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြသွားမှာဖြစ်ပါတယ်နိုင်ငံတစ်ခုလူဖွဲ့စည်းတစ်ခုဘက်ဆောင်ဖွံ့ဖြိုးရေးအတွက်အားလုံးကိုချုပ်ပြီးကြည့်လိုက်တဲ့အခါမှာဒေသရင်းလွတ်လပ်တဲ့အသင်းဖွဲ့တွေအားကောင်းရေးသာလျှင်အဓိကကျတဲ့အကြောင်းကိုတွေ့ကြရပါတယ်တကယ်တော့တိုင်းပြည်ချစ်စိတ်တို့နိုင်ငံချစ်စိတ်တို့ဆိုတာဟာဒေသကိုချစ်တဲ့စိတ်ကအခြေခံပြီးပေါက်ဖွားလာကြတာဖြစ်ပါတယ်ဒေသတည်တည်မှရှိတဲ့ဒေသဆိုင်ရာခေါင်းဆောင်တွေဒေသဆိုင်ရာလူငယ်ဖွဲ့စည်းတွေဟာကိုယ့်ဒေသအတွက်ဘယ်လောက်အလုပ်လုပ်နိုင်ကြသလဲဆိုတာမူတည်ပြီးနိုင်ငံတစ်ခုဖွံ့ဖြိုးတိုးတက်ဖို့ဆိုတာဖြစ်လာပါတယ်ကျွန်တော်တို့နိုင်ငံကတော့နှစ်ပေါင်းများစွာအပိတ်မောင်ဘဝနဲ့နေထိုင်ခဲ့ရတာကြောင့်အခုလိုပွင့်လင်းစွာပြုလာတဲ့အချိန်မှာဒေသရင်းအခြေအနေမှန်တွေကိုအရင်ကထက်ပိုပိုပြီးသိလာကြရပါတယ်အထူးသဖြင့်လူမသိသူမသိစာချုပ်တွေချုပ်ဆိုပြီးလုပ်ခဲ့တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေစီမံကိန်းတွေဟာအခုဆိုရင်ဒေသခံအဖွဲ့အစည်းတွေရဲ့ဖော်ထုတ်မှုတွေနဲ့အခြေအနေမှန်တွေကိုသိလာကြရပြီဖြစ်ပါတယ်ကျွန်တော်ဆိုလိုချင်တာကခစ်ဆက်ဆက်ဆိုးရတွေဟာဒေသခံပြည်သူတွေဒေသခံအဖွဲ့အစည်းတွေကိုမျက်ကွယ်ပြုပြီးသူတို့ဒေသရင်းမှာရှိတဲ့စီးပွားရေးအရေးမြစ်တွေကိုထင်ထိုင်လုပ်ခဲ့ရကအခုတော့ဒီလိုလုပ်ဖို့တိတ်မလွယ်ကူတဲ့အခြေအနေဖြစ်လာပါပြီဥမာစကိုင်းတိုင်းဒေသကြီးချင်းနှင်းမြစ်တကြောနဲ့ဥရုချောင်းပြားဒေသတကြောကကြီးရွာတွေဟာအလုံးဝင်းလံတီခေါင်လာပေမဲ့လည်းဒေသရင်းဖွံ့ဖြိုးရေးကိစ္စတွေမှာဒေသခံတွေကိုယ်တိုင်ပုံဝင်ပတ်သက်လာကြတာကိုသတိပြုမိပါတယ်။အလားတူပဲတနင်္သာရီတိုင်းကလူသူအယောက်ပေါင်းနည်းတဲ့ကြီးရွာကလူငယ်တွေဟာလည်းပရိဒတ်အဖွဲ့တွေဖွဲ့စည်းပြီးဒေသခံတွေကိုအကာအကွယ်ပေးဖို့ကြိုးစားနေကြတာကိုတွေ့ရပါတယ်။တဝယ်ရင်နဲ့စစ်ကန်စီမံကိန်းဟာဒေသခံပြည်သူတွေကိုဘယ်လိုအကျိုးသက်ရောက်မှုရှိလဲဆိုတာအသေးချာလည်လာကြပြီးဒေသရင်းလည်းဖွံ့ဖြိုးမှုရှိအောင်ဒေသခံတွေကိုလည်းကာဝေးရရောက်အောင်လူငယ်တွေကြိုးစားနေကြတာကိုကျွန်တော်တွေ့မြင်ခဲ့ရပါတယ်။ဒေသရင်းဖွံ့ဖြိုးရေးဆိုတဲ့နေရာမှာနှစ်မျိုးနှစ်ဆရှိပါတယ်။ပထမတစ်မျိုးကတော့ဒေသရင်းပြည်သူတွေရဲ့အသည့်အမြင်ဖွံ့ဖြိုးရေးပဲဖြစ်ပါတယ်။ဒုတိယပိုင်းကတော့ဒေသရင်းပြည်သူတွေရဲ့လူမှုဘဝဖွံ့ဖြိုးရေးဖြစ်ပါတယ်။ဒေသခံလူငယ်ဖွဲ့စည်းတွေဟာဒေသရင်းပြည်သူတွေရဲ့အသည့်အမြင်ဖွံ့ဖြိုးရေးအတွက်စာပေဟောပြောပွဲတွေကိုအဓိကထားပြီးလုပ်နေကြတာကိုလည်းတွေ့ရပါတယ်။ဒါဟာတစ်ချက်ကိုနှစ်ချက်ပြတ်အစီအစဉ်လေးဖြစ်နေပြမှာလေ။အသည့်အမြင်ဖွံ့ဖြိုးရေးအတွက်လူသူအယောက်ပေါင်းနည်းတဲ့ကြီးရတဲ့အထိလာရောက်ဟောပြောကြတဲ့စာရေးဆရာတွေကိုဒေသရင်းအခက်ခဲတွေမြင်အောင်ပြသပြီးမီဒီယာတွေကနေတဆင့်ပြန်ပြီးမျှဝေနိုင်မလဲတိုက်တွန်းနေကြတာကြောင့်ဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးပါအထောက်အကူပြုနေပြန်ပါတယ်ဒေသရင်းမှာအသိမြင့်ကျော်ရတဲ့လူငယ်တွေဥဆောင်ပြီးဒေသရင်းဖွံ့ဖြိုးရေးစီမံကိန်းတွေမှာထဲထဲဝင်ဝင်ပါဝင်ခွင့်ရကြမယ်ဆိုရင်တော့ရက်လက်ကောင်းတွေတေချာပေါက်ထွက်လာမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်အရင်ကတင်ပြခဲ့ဘူးသလိုပါပဲအစိုးရဆက်ဆက်ဟာဒေသရင်းအဖွဲ့အစည်းတွေကိုကယူမဆိုင်အလင်းမထားပဲပြစ်ပယ်ခဲ့ဘူးတဲ့အစင်လာတွေရှိတာကြောင့်အစိုးရစီမံကိန်းတွေနဲ့ဒေသခံပြည်သူတွေကြားမှာထိတ်တိုက်အငင်းပွားမှုတွေသာရှိခဲ့ကြပါတယ်။အဲလိုထိတ်တိုက်အငင်းပွားမှုတွေကြောင့်နှစ်နာဆုံးရှုံးရတာကတော့ဒေသခံပြည်သူတွေသာမကပဲတနိုင်ငံလုံးရဲ့အကျိုးစီးပွားပါထိခိုက်ကြပါတယ်။တိုင်းပြည်နဲ့ခရိုင်ဆရာတွေကိုအခြေပြုပြီးဒေသချင်းမတူပေမဲ့လည်းတကယ်တော့အသားချင်းဆက်နေတဲ့လူခန္ဓာကိုယ်တစ်ခုလိုပါပဲ။တနည်းအားမှာဒဏ်ရရတယ်ဆိုရင်တကူလုံးနာတာပါပဲ။ဒါကြောင့်ကျွန်တော်နိုင်ငံအလုံးစုံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဒေသတစ်ခုချင်းစီအလိုက်လွတ်လပ်တဲ့အသင်းဖွဲ့တွေအားကောင်းနေဖို့လိုပါတယ်။ဒေသဆွဲကြီးတာမျိုးမဟုတ်ပဲဒေသကိုချစ်တဲ့စိတ်သာတိုင်းပြည်ကိုချစ်တဲ့စိတ်လို့နှလုံးသွင်းပြီးဒေသအကျိုးကိုဖော်ဆောင်ကြမယ်ဆိုရင်ကမ္ဘာမကြီးမြန်မာပြည်ကြီးဖြစ်ဖို့အတွက်အထောက်အကူပြုတဲ့အကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်။ကျွန်တော်ဂျင်မီပါ။